ဒေါက်ကင်မြတ်သက်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ထပ်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြပေးပါမယ်။ဇွန်လ20ရက်နေ့မှာနိုင်ငံရဲ့45ဆက်မြောက်သမ္မတအဖြစ်ကျင်းသစ္စာကျင်းဆိုမဲ့ဒေါ်နယ်ထရမ်ကအခမ်းအနားမှာပြောကြားမဲ့မိန့်ခွန်းကိုသူကိုယ်တိုင်ရေးမှဖြစ်ပါတယ်။မိန့်ခွန်းဟာတိုတောင်းပြီးအမေရိကန်နိုင်ငံပြန်လည်စည်းလုံးညီညွတ်လာရေးအတွက်ဦးစားပေးပြောကြားလိုက်မယ်လို့ထရမ်ရဲ့အကြံပေးတွေကပြောပါတယ်။အကြောင်းစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
အမေရိကန်ရဲ့နှစ်ပေါင်း200ကျော်တက်တန်းမှာသမ္မတတွေအဖြစ်ရွေးကောက်ခံခဲ့ရတဲ့ခေါင်းဆောင်တွေကျန်းသစ်စာကျင်းစုပွဲမှာပြောကြားတဲ့မိန့်ခွန်းဟာသမ္မတတွေအနေနဲ့တိုင်းပြည်ကိုဘယ်လိုပုံစံနဲ့ဦးဆောင်သွားမလဲဆိုတော့သူတို့ရဲ့ policy အကြံပြင်းကိုတိုင်းပြည်ကိုပထမဆုံးချပြတဲ့မိန့်ခွန်းဖြစ်တာကြောင့်ဒီမိန့်ခွန်းကိုအချိန်ယူပြင်ဆင်ကြလေရှိပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းသူပြောမဲ့မိန့်ခွန်းကိုသူ့ရဲ့အနီးကအကြံပေးတွေနဲ့တိုင်ပင်ပြီးသူကိုယ်တိုင်ရေးသားမှာဖြစ်တယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ထရမ့်ဟာရွေးကောက်ပွဲမဲ့ဆက်စည်းုံတဲ့ကာလတွေအတွင်းစကကြီးစကကြဲတွေပြောခဲ့တာကျုံတလို့လက်တန်းပြောတာတွေအပြင်စကလုံးတစ်လုံးထဲနဲ့ပြန်ပက်ပြောဆိုတာတွေရှိခဲ့ပေမဲ့လို့လဲပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာတမရဖြစ်ရွေးကောက်ခံရစဉ်ပြောကြားခဲ့တဲ့မိန့်ခွန်းလေတံအတိုင်းနိုင်ငံကိုသွေးစည်းညီညွတ်မှုရရှိစေဖို့အလေးပေးပြောကြားလိုက်မယ်လို့ဆိုပါတယ
် For those who have chosen not to support me in the past of which there were a few peopleI'm reaching out to you.
အတိတ်ကကျွန်တော်ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြသူတွေထံကလမ်းညွှန်မှုနဲ့အကူအညီတွေရယူဖို့ကျွန်တော်လက်ကမ်းကြိုဆိုပါတယ်။ဒါမှလည်းကျွန်တော်တို့အတူတကွလက်တွဲပြီးအမေရိကန်ပြည်ထောင်စုကြီးပြန်လည်သွေးစည်းညီညွတ်အောင်လုပ်ဆောင်နိုင်မှာဖြစ်ပါတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားသွားတာဖြစ်ပါတယ်။သူ့မိန့်ခွန်းကိုရေးတဲ့အခါမှာသမိုင်းဝင်မိန့်ခွန်းတွေတဲကအရေးပါတဲ့အချက်တွေကိုနမူနာယူသွားမှာဖြစ်တဲ့အကြောင်းအထူးသဖြင့်တော့သမ္မတဂျွန် F ကနေဒီနဲ့ရော်နယ်ရေဂန်တို့ရဲ့မိန့်ခွန်းတွေကိုနမူနာယူရေးသားမှာဖြစ်ကြောင်းပြီးခဲ့တဲ့ဒီဇင်ဘာလအတွင်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းကိုပြင်ဆင်ရေးသားနေတဲ့အချိန်မှာသူ့အနေနဲ့သမ္မတရေဂန်ရဲ့စကားပြောတဲ့စတိုင်မျိုးနဲ့ကနေဒီရဲ့အမျှော်မြင်ရှိတဲ့မိန့်ခွန်းပုံစံရေးသားပြီးသူ့ရဲ့သမ္မတတက်တာအတွင်းလှုပ်ဆောင်မဲ့အခြေအနေတွေကိုပြောကြားဖို့ရှိတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတကနေဒီနဲ့ရေဂန်တို့နှစ်ဦးစလုံးဟာသူတို့အနေနဲ့ဘလို policy တွေကိုချမှတ်လှုပ်ဆောင်သွားမယ်ဆိုတဲ့အချက်တွေကိုထည့်သွင်းပြောကြားခဲ့ကြပြီးသူတို့ရဲ့မိန့်ခွန်းတွေဟာလည်းအမေရိကန်သမိုင်းမှာမှတ်သားစရာအကောင်းဆုံးမိန့်ခွန်းတွေဖြစ်တယ်လို့အသိမှတ်ပြုခံထားကြတဲ့သူတွေဖြစ်ပါတယ်။1962ခုနှစ်ဇန်နဝါရီလ20ရက်နေ့မှာသမ္မတကနေဒီပြောကြားတဲ့ကျန်းသစ်စာချင်းဆိုပွဲမိန့်ခွန်းအတွင်းကကောက်နှုတ်ချက်တချို့ဟာခဏိအချိန်ထိကဘာကျော်နေဆဲဖြစ်ပါတယ
်။ And so my fellow American ask not what your country can do for youAsk what you can do for your country.
အမေရိကန်နိုင်ငံသားရောင်းရင်းများခင်ဗျားတို့ကိုတိုင်းပြည်ကဘာလို့ပေးနိုင်တယ်လို့မေးမဲ့အစားခင်ဗျားတို့အနေနဲ့တိုင်းပြည်အတွက်ဘာလို့ပေးနိုင်မလဲဆိုတာကိုမေးကြစီခြင်းပါတယ်
။အမေရိကန်သမိုင်းမှာ Republican Party ရဲ့ရှေ့ဆောင်လမ်းပြတဦးဖြစ်ပြီးလူထုရဲ့ကြီးညိုမှုကိုခံရတဲ့သမ္မတ Reagan ကိုလည်း Trump ကအားကြတာဖြစ်ပြီးသူပြင်ဆင်နေတဲ့အခုမိန့်ခွန်းထဲမှာကိုးကားဖို့ရှိတယ်လို့ဆိုပါတယ်။1982ခုနှစ်က Reagan ရဲ့ပထမတက်တမ်းမှာအဲ့ဒီအချိန်ကရင်ဆိုင်နေရတဲ့အမေရိကန်ရဲ့စီးပွားရေးအကျတဲတွေကြောင့်နိုင်ငံခြားရေး policy မှာလည်းအခက်အခဲတွေကြုံတွေ့နေရတဲ့အတွက် Reagan ကအစိုးရကိုသာအာမခိုပဲပြည်သူတို့ကိုယ်တိုင်ပါဝင်ကြဖို့တိုက်တွန်းခဲ့တာကလည်းသမိုင်းဝင်နဲ့ပြောကြားချက်ဖြစ်ပါတယ
် In this present crisis government is not the solution to our problem government is the problem
အခုလက်တော့နိုင်ငံကရင်ဆိုင်နေရတဲ့စီးပွားရေးအကျတဲကိုဖြေရှင်းတဲ့နေရာမှာအစိုးရအနေနဲ့ဖြေရှာမပေးနိုင်ပါဘူးအကြောင်းကတော့ပြည်ထနာကအစိုးရကိုယ်တိုင်ဖြစ်နေလို့ပါပဲ
။ဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းစုပွဲကိုဇန်နဝါရီလ20ရက်နေ့မှာစတင်မယ်ဆိုပေမဲ့ကျန်းကျင်းပွဲနဲ့ဆိုင်တဲ့အခမ်းအနားတွေကိုဒီကနေ့ဇန်နဝါရီလ19ရက်နေ့ကလေးကစတင်မှာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကလည်း Lincoln Memorial ဘောကနေသူ့ကိုထောက်ခံသူတွေကိုဒီကနေ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။အမေရိကန်သမိုင်းမှာအတိုဆုံးကျန်းသစ္စာကျင်းစုပွဲမိန့်ခွန်းကိုတော့ပထမဆုံးသမ္မတ George Washington ကသူ့ရဲ့ဒုတိယသမ္မတတက်တန်းဖြစ်တဲ့1893ခုနှစ်မှာပြောကြားတဲ့စကလုံးပေါင်း135လုံးရှိတဲ့မိန့်ခွန်းဖြစ်ပြီးအရှိဆုံးမိန့်ခွန်းကိုတော့ကိုးဦးမြောက်သမ္မတအဖြစ်1841ခုနှစ်မှာရွေးကောက်တင်မြောက်ခံလိုက်ရတဲ့သမ္မတ William Henry Harrison Sr. ကစကလုံးပေါင်း8000ကျော်ကိုပြောကြားခဲ့တာဖြစ်ပါတယ်။ Donald Trump ကတော့သူ့ရဲ့မိန့်ခွန်းကိုခတ်တူတူပဲပြောကြားဖို့စဉ်းစားထားကြောင်းပြောပါတယ်ခင်ဗျ။